ရိုညာဒုက္ခသည်တွေကိုလူမနေတဲ့ကျွန်းငယ်တွေတစ်ခုကိုရွှေ့ပြောင်းမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစည်းအဝေးကိုပြန်လည်တုံ့တက်ဖို့နယူးယောက်ခြေဆိုင် Human Rights Watch အဖွဲ့ကဩဂုတ်လ9ရက်နေ့မှာစာမျက်နှာ68မျက်နှာပါစီရင်ခံစာတစောင်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့အခုလိုလိုရကြောင်းဒုက္ခသည်တွေအတွက်စိုးရင်ရတယ်လို့ဆိုပါတယ်ဒီကြောင်းဒေါက်ကင်မြတ်သက်ကပြောပြပါပါ
ဘင်္ဂလားဒေ့ရှ်နိုင်ငံဟာဒုနိုင်ငံမဟုတ်ဘူးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအထိဒုက္ခဆိုရဲအစီရင်ခံစာတစ်စောင်ကို Human Rights Watch အဖွဲ့ကတနင်္လာနေ့မှာထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံကနေမနစ်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်မှာရှိနေပြီးအရင်ဒုက္ခသည်တွေနဲ့ပေါင်းရင်ရိုဟင်ဂျာ1သန်းလောက်ရှိနေတာမို့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်တွေရဲ့အကြီးလေးတဲ့ဝန်ကိုထမ်းနေရကြောင်းဒီထဲမှာ Caucasus Bazaar မှာရှိတဲ့ဒုက္ခသည်2သိန်းကျော်တဲ့က4000ကျော်ဟာရေကြီးမြေပြိုမှုအန္တရာယ်နဲ့ရင်ဆိုင်နေရပြီးတိတ်ကိုဆိုးရတဲ့နေရာက2000လောက်ကိုသာဘေးလွတ်ရာနေရာကိုရွှေ့ပြောင်းပေးနိုင်ကြောင်းနဲ့ဒုက္ခသည်စခန်းတွေဟာကြံ့ညံ့နေပြီးကျန်းမာရေးအရာအခြေအနေမကောင်းသလိုမိဘအန္တရာယ်လိမ္မာဆိုင်ရာအကျန်းဖက်မှုအန္တရာယ်တွေကိုပါရင်ဆိုင်နေရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စခန်းတချို့မှာရှိတဲ့ဒုက္ခသည်တွေထဲက3000လောက်ကိုဒီရေရောတွေမြက်တွေဖုံးနေတဲ့ပါစံချာကျွန်းကိုပို့ဖို့အတွက်အစီအစဉ်တွေလုပ်နေပါတယ်။ဒါကြောင့် Ranger ဒုက္ခသည်တွေရဲ့အသက်အန္တရာယ်အတွက်တိတ်ကိုစိုးရိမ်နေလို့ Human Rights Watch အဖွဲ့ပြောခွင့်ရမီနက်ရှိဂန်ဂူလီက VOA ကိုပြောပါတယ
်။ The island that is being considered by the Bangladesh authorities is called Pashanchar. It is actually a silt bank.
Bangladesh အနာပိုင်းတွေသတ်မှတ်ထားတဲ့ကျွန်းက Pashanchar ဖြစ်ပါတယ်။အဲ့ဒီကျွန်းကတကယ်တော့နုံမြေနဲ့တဲနဲ့ဆောက်ထားတာပါလွန်ခဲ့တဲ့နှစ်20လောက်ကအဲ့ဒီကျွန်းတော့မရှိခဲ့ပါဘူးဘက်ကနယ်မြစ်ကနုံတွေလာစုပြီးအဲ့ဒီမှာအခုလိုကျွန်းဖြစ်လာတာပါဘင်္ဂလားပင်လယ်အော်ဟာဒီရေလှိုင်းတွေတိတ်ကြီးပါလေဒါကြောင့်ဒီကျွန်းမှာနေထိုင်ကြသူတွေဟာဒီရေလှိုင်းလုံးကြီးတွေတက်လာရင်ပါသွားမှာစိုးရင်ရပါလေမုန်တိုင်းတန်လည်းခံရမှာပါဒါကြောင့်ရိုဟင်ဂျာတွေကိုဒီကျွန်းကိုပြောင်းရွှေ့ထားမယ်ဆိုရင်သိကူအန္တရာယ်ကြီးတဲ့အတွက်ကြောင့်ကျမတို့ကစိုးရိမ်မကင်းဖြစ်ပါတယ်
။လက်ရှိဒုက္ခသည်စခန်းတွေမှာလူဦးရေတိတ်များနေတာမို့စက်တင်ဘာလကစပြီးရွှေ့ပြောင်းပေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေပြီးအခုခါမှာဘာဆန်ချားကျွန်းကိုဒုက္ခသည်တသိန်းလောက်ပို့နိုင်ဖို့နေစရာတွေဆောက်လုပ်နေတယ်လို့လဲ Human Rights Watch အဖွဲ့ကပြောပါတယ်
။ The Bangladesh has been the Bangladesh authorities have said to us that Bangladesh construction is going on.
အရှန်ချန်ကျွန်းပေါ်မှာဆောက်လုပ်ရေးတွေစနေပါပြီ။ဘင်္ဂလားဒေ့ရှ်ရေတပ်နဲ့တရုတ်တို့ကယာယီတဲခိုးစခန်းတွေအိမ်တွေဆောက်နေပြီးကျွန်းရဲ့ကမ်းပါးကိုလည်းပိုခိုင်ခန့်အောင်လုပ်နေပါတယ်။ဒီရေတက်လာရင်ခံနိုင်ရည်ရှိအောင်လုပ်ပါ။ဓာတ်ရီအလုံးဟာ BND ရဲ့ကင်းအောင်လုပ်နေတယ်လို့ဆိုရပေမဲ့ဓာတ်ရီကိုပြန်စီစစ်ဖို့လိုအပ်ပါတယ်။ဒီကျွန်းမှာဝင်းစာရှာနိုင်ဖို့မလွယ်သလိုလူတွေနဲ့လွတ်လပ်စွာသွားလာခွင့်ရှိကြမှာမဟုတ်ပါဘူး။ဒါကြောင့်သူတို့တွေဘယ်လိုလုံခြုံအောင်နေနိုင်ကြမှာလဲ။ဒါကြောင့်ဘာရှာကျွန်းမှာဆောက်လုပ်နေတာတွေကိုတည်တည်ချာချာစီစစ်ဖို့လိုအပ်ပါတယ်။ဒုက္ခသည်တွေအတွက်ဘီယန်ဒီရဲ့ကင်းဖို့အာမခံချက်ရရှိဖို့လိုပါတယ်။သူတို့ကလူသသိန်းနောက်ကိုမိုးရသည့်အပြီးမှရွှေ့ပြောင်းလိုပါတယ်။နှစ်ကုန်မှာတော့အပြီးရွှေ့ဖို့မှန်းထားတာတွေ့ရပါတယ်
။ဘာဆန်ချာကျွန်းမှာပဲနောက်ထပ်ပြောင်းရွှေ့ပေးဖို့အတွက်အလားအလာရှိတဲ့နေရာက6နေရာရှိနေကြောင်းနဲ့အဲ့ဒီနေရာတွေဟာဥက္ကိယဒေတာရင်းမှာပဲရှိနေတယ်လို့အဲ့ဒီနေရာတွေစုစုပေါင်းကအေက1300လောက်ရှိပြီးလူပေါင်း2600ကျော်နေနိုင်တယ်လို့လည်းပြောပါတယ်။ဒါအပြင်ပစံချားကျွန်းကိုဒုက္ခသည်တွေမပြောင်းရွှေ့စေခြင်းနဲ့အချက်က6ချက်လောက်ရှိနေပြီးအရေးကြီးဆုံးအချက်ကကျွန်းဟာလူနေထိုင်မှုမတည်တဲ့နေရာဖြစ်ပြီးအချိန်မရွေးရေလွှမ်းသွားနိုင်တာနဲ့မုန်တိုင်းတန်ခံရနိုင်တာဖြစ်ပါတယ်။ဒါအပြင်ကျွန်းပေါ်မှာပညာရေးကျန်းမာရေးဆောင်ရှားမှုအကန့်အသတ်ရှိနေပြီးအသက်မွေးဝမ်းကြောင်းအတွက်လည်းအခွင့်အရေးမရှိတယ်လို့အဲ့ဒီကျွန်းကနေလွတ်လပ်စွာသွားလာခွင့်အတွက်အာမခံချက်လည်းမရှိတဲ့အတွက်တတိတခြားစီဖြစ်သွားပြီးထိမ့်သိမ်းရေးစခန်းလိုဖြစ်သွားမယ်လို့လည်းထောက်ပြပါတယ်။ဒါအပြင်အဲ့ဒီကျွန်းဟာမြန်မာနေဆက်နဲ့ဝေးပြီးဒုက္ခသည်တွေကလည်းမသွားခြင်းကြောင်းပြောပါတယ်။ဒါကြောင့်ဒီဒုက္ခသည်တွေကိုလူမနေတဲ့ကျွန်းကိုပို့ဖို့အတွက်စီစဉ်နေတာကိုပြန်သုံးသပ်ပြဖို့လည်း Miss Ganguly ကတိုက်တွန်းပါတယ
်။ We will urge to Bangladesh government that they that until there is a proper agreement that would ensure the safe and
ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုဘေးကင်းလုံခြုံစွာပြန်နိုင်မယ်ဆိုတဲ့ခိုင်မာတဲ့သဘောတူညီချက်မရမရှင်းသူတို့ရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကျမတို့တိုက်တွန်းလိုပါတယ်။ပညာရေး၊ကျန်းမာရေး၊ပွားနေထိုင်ရေးတို့ရှိရမှာပါ။ဒီကျွန်းကဓာတ်တွေကိုအမခန့်ချင်းပေးနိုင်ပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရကိုယ်တိုင်ကလည်းဝန်ခံထားတာဖြစ်ပါတယ်။ဒါကြောင့်ရိုဟင်ဂျာတွေဌာနေမပြောင်းနိုင်တဲ့အချိန်တော်တွေမှာတော့ Begin လုံခြုံရေးတွေရေးရှိအစီအစဉ်တရရှိဖို့လိုအပ်ပါတယ်
။ Human Rights Watch ရဲ့အစီရင်ခံစာပြုစုသူနဲ့ဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားမှု Bill Frelick ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုဒုက္ခသည်ဖြစ်နေမှတ်ပုံတင်ပေးပြီးပညာရေးနဲ့ကျန်းမာရေးဆောင်ရှောက်မှုအသေးချာပေးတင်တယ်လို့အတိုင်မူဝန်ကြောင်းအတွက်စခန်းအပြင်ထွက်ခွင့်ပေးဖို့လည်းတိုက်တွန်းပါတယ်
။ Documentary တင်ပြခဲ့တာပါ။